ပကိုးတိုင်းသားဟိုဒီခရိုင်မှာအကျဉ်းသားအများစုအပါအဝင်လူ60ထက်မနည်းကိုဗစ်ကပ်ရောဂါကူးစက်ခံထားရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။တာယာဝတီဘဟုအကျဉ်းသားမှာအကျဉ်းသား250ကျော်ကိုကိုဗစ်ရောဂါရှိမရှိစစ်ဆေးရမှာ160ကျော်ကိုရောဂါကူးစက်နေရာတွေ့ခဲ့ရတာပါ။ရောဂါကူးစက်ခံရသူတွေကိုတော့တီးတန့်ခွဲစောင့်ကြည့်စစ်ဆေးနေရလို့လဲပကိုးတိုင်းကျန်းမာရေးကူးစက်ရောဂါဌာနအဖွဲ့ခေါင်းဆောင်ဒေါက်တာဝင်းသူရာမြင့်က VOA ကိုပြောပါတယ်။
အကျဉ်းသား158ဦးအဝင်နှန်းက2ဦးအသင်နှန်းသားကြောင့်အလုပ်ယုံနေအဲ့ထဲမှာ2ဦးပေါ့နော်အဲ့တော့ဟိုဟာပေါ့160ဦးတွေ့တယ်ပေါ့နော်ဟိုအစားအဲ့လောက်ကြီးလည်းဖြစ်မယ်မထင်သားဘူးပေါ့နော်အဲ့တော့ဒီအဆူဆောင်အိတ်ဆောင်နံပါတ်71ကိုပဲကျွန်တော်ကွက်ပြီးဆက်လိုက်တာပေါ့ဒါက160တွေ့ရပါပေါ့နော်ဆက်ဆင်းရင်တော့ဆက်ပြီးတွေ့ကောင်းတွေ့နိုင်တယ်ပေါ့နော်
တာယာဝတီထောင်ကလွတ်မဲ့သူတွေကိုကိုဗစ်ရောဂါအများစစ်ဆေးနိုင်တဲ့ကိရိယာတွေနဲ့စစ်ဆေးသွားဖို့ရှိပြီးအလုံးလောက်ရောက်ဖို့လိုကြောင်းနဲ့လိုအပ်ရင်အကျဉ်းထောင်တစ်ခုလုံးကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ရနိုင်ကြောင်းလည်းဒေါက်တာဝင်းသူရာမြင့်ကဆက်ပြောပါတယ
်အကျဉ်းထောင်ဦးစီးဌာနဘက်ကနေပြီးတော့တောင်းဆိုမှုရှိရဖြစ်ဖြစ်ပေါ့နော်တကယ်လို့ကျွန်တော်တို့အရေးတစ်ပေါ်လိုအပ်လာမယ်ဆိုရင်တော့ကျွန်တော်တို့ဒီ1,000လုံးပေါ့နော်အယောက်3,000လုံးစစ်ဖို့လဲလိုအပ်တဲ့ပထမဆုံးအဆင့်အနေနဲ့ကတော့ကျွန်တော်တို့ဒီထောင်ကနေလွတ်မဲ့သူပေါ့နော်တို့ပထမဦးစားပေးနေတဲ့တော့မဖြစ်နေတော့ဆင်မယ်ပေါ့နော်အပြီးလို့ရှိရင်ကျွန်တော်အစ်တစ်ယောက်လာတဲ့သူတွေဒါပြီးလို့ရှိရင်အကြံငယ်သူတွေအဆောင်လိုက်အဆောင်လိုက်စစ်ဖို့တော့တော့ရထားပါခင်ဗျာ
တာယာဝတီခရိုင်နဲ့နေပြည်တော်ကကျန်းမာရေးတောင်ရှိသူတွေဒီကိစ္စကိုဆောင်ရွက်နေပြီးအသေးစိတ်ညွှန်ကြားချက်တွေထုတ်ပြန်ဖို့ရှိရလို့ပဲခူးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ရောဂါဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါက်တာတင်းတင်းဆိုင်က VOA ကိုပြောပါတယ်
ဒီအတော့အကျဉ်းထောင်လေးရပဲကူးစက်တာလားဒီမိသားစုတွေကနေပြီးတော့ဒီအတော့ပြန်ကူးလားဆိုတဲ့ဟာမျိုးပေါ့နော်ဒါတွေကတော့တေးချာချာစနစ်တကျရွေးချယ်ပြီးတော့မှလောရမဲ့တိုင်းတန်းရှိပဲဒါကြပါလဲဆိုအစုလိုက်ပြုံလိုက်နေတဲ့နေရာတွေဖြစ်တဲ့အတွက်ကြောင့်မလို့အထဲတွေကနေပြန်ကူးတာလားပြန်အထဲကူးလဲဆိုတဲ့ဟာမျိုးကတော့ခွင်းဆက်ဆိုတာတော့ဟိုတနိုင်ငံလုံးဝရတိုင်းနေပြည်နယ်မှာရှိတဲ့ဒီအကျဉ်းထောင်လေးနဲ့ပတ်သက်ပြီးအချုပ်သားတွေအကျဉ်းသားတွေဆိုလို့ရှိရင်ဘယ်လိုလူမျိုးကိုဦးစားပေးရွေးချယ်မလဲပေါ့ဟိုရာဇဝင်းတို့ကလိုက်ရမယ်နောက်ဆောင်းရှောင်းရံ guideline တွေသူတို့လိုက်နာမဲ့ဟာလေးတွေကိုလည်းညွှန်ကြားချက်ကိုထပ်ပေးမယ်လို့တော့လည်းကဇွန်မီတင်းရတော့သိရှိတယ်ပေါ့နော်
အချင်းထောင်အတွင်းအစီအစဉ်အသေးစိတ်ကိုမေးမြန်းဖို့အချင်းဦးစီးဌာနကိုဆက်သွယ်ခဲ့ပေမယ့်အစည်းအဝေးကြောင့်ဖုံးပြန်လည်းဖြေကြားခြင်းမရှိပါဘူးပဲခူးတိုင်းမှာစက်တင်ဘာလအကုန်အထိပိုးတွေ့လူနာ224ရောက်ရှိခဲ့ပေမယ့်အောက်တိုဘာလထဲမှာကူးစက်သူအရေအတွက်တိုးလာပြီးအောက်တိုဘာ22ရက်မှာကူးစက်ခံရသူ1956ရောက်ရှိနေပြီလို့တိုင်းကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါVOA အတွက်သတင်းပေးပို့ခဲ့ရပါ